မြန်မာနိုင်ငံကိုစက်တင်ဘာလ12ရက်နေ့ကနေ19ရက်နေ့ထိ9ရက်ကြာရောက်ရှိခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Mr. Vijay Nambiya ဟာသူ့ရဲ့ခရီးစဉ်ကိုဒီကနေ့အဆုံးသတ်လိုက်ပါတယ်။သူ့ရဲ့ခရီးစဉ်တွင် Mr. Nambiya ဟာနေပြည်တော်မှာသမ္မတဦးသိန်းစိန်ရဲ့အကြံပေးပုဂ္ဂိုလ်တွေအပြင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းနိုင်ငံခြားရေးဝန်ကြီးဦးနာမောင်လွင်နေဆက်ရေးရာဝန်ကြီးဗိုလ်ချုပ်သိန်းထေသမ္မတရုံးဝန်ကြီးဦးစိုးသိန်းဦးအောင်မင်းမြန်မာနိုင်ငံရဲ့ပထမဦးဆုံးသောအမျိုးသမီးဝန်ကြီးဖြစ်တဲ့ဒေါ်မြတ်မြတ်အုံးခင်နဲ့ပြန်ကြားရေးဝန်ကြီးဦးအောင်ကြည်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မစ္စတာနမ်ဘီယာဟာတိုင်းရင်းသားအဖွဲ့အစည်းတွေအပြင်လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မစ္စတာနမ်ဘီယာနဲ့တွေ့ဆုံခဲ့တဲ့တိုင်းရင်းသားအုပ်စုတွေနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပုဂ္ဂိုလ်တွေလည်းပါဝင်ပါတယ်။အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောခွင့်ရဦးဆိုင်ညွန့်လွင်ကအခုလို VOA ကိုပြောပြပါခင်ဗျာ
။ Party အနေနဲ့ကတော့ SLV ပါတီပါပဲ။နောက်ကျင်းဥပရေးပါတီပါလေ။ဥပဒေကံပြပါလေ။ဥပဒေကံပြောက်ပါလေ။နောက် NGO တွေကသဘွဲဥပဒေကြံပါလေ။နောက်ပုဂ္ဂိကတွေက Helen ဆိုဦးစွာကရင်တွေကပါလေ။ခရားလူငယ်တယောက်ပါလေ။နောက်ချင်းတွေကပဲချင်းခရားတင်ဥပဒေတယောက်ပါလေ။နောက်တော့ဂျာနန်ဂျာနန်နာဆောင်ဖောင်ဒေးရှင်းလမ်းကြီးတို့ရောအစီအစဉ်လုပ်တယ်လောက်ပါဘူးအဓိကတော့မြန်မာပြည်ငြိမ်းချမ်းရေးကိစ္စပေါ့ငြိမ်းချမ်းရေးအခုကဖြစ်နေမှာဖြစ်နေတဲ့ကိစ္စခက်တာကြီးအဲ့ဒီအလုံးကိုတတ်နိုင်ဆုံးပြန်ဆုံးတော့တတ်နိုင်သလောက်ပြတ်သေးတော့ဒီသေးလို့ပြီးကြပါလေဒီစပွဲကျွန်တော်အကြီးရောဗျာတက်ကိုချင်းရလာတယ်ဆိုတော့ချင်းကြီးနေကိစ္စအဖြစ်နေကိစ္စကြီးကသူကကပြလိုက်လို့ရှိရင်ဖြစ်နေပေါ့ဘယ်လိုတော့ပြောလဲသူတော့မြန်မာလည်းကြားလည်းပြန်ရှင်းကြတယ်ကရှင်းကြတယ်ဆိုတာဒီပိုင်းကလည်းပြည်မလာကုသမလာဆိုတော့လေလောကကံရတဲ့ခါမှာအခုအခက်အခဲကြီးပါရှိတယ်ဘောနော်ဒီလိုကြီးကိစ္စတွေကိုဆက်ဆက်တာလို့ဘာလို့လဲဘောနော်အဲ့ဒီတော့တချို့သားပါပါဘို့ဒီသေးသားနဲ့ပိုင်းပါ
မစ္စတာနမ်ဘီယာရဲ့လက်ရှိခီးစဉ်အတွင်းဆွေးနွေးမှုတွေထဲမှာသမ္မတဦးသိန်းစိန်ရဲ့68နှစ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ရောက်မဲ့အကြောင်းလည်းပါဝင်ပါတယ်။သမ္မတဦးသိန်းစိန်ဟာနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာစက်တင်ဘာလ29ရက်နေ့မှာမိန့်ခွန်းပြောကြားဖို့ရှိတယ်လို့လည်းသိရှိရပါတယ်။အထွေထွေမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်မစ္စတာနမ်ဘီယာဟာ27ရာစုမြန်မာနိုင်ငံမှာနိုင်ငံသားခံယူမှုနဲ့ပတ်သက်တဲ့ညီလာခံမှလည်းမိန့်ခွန်းပြောကြားခဲ့တဲ့အကြောင်းရန်ကုန်အခြေစိုက်ကုလသမဂ္ဂရဲ့သတင်းထုတ်ပြန်မှုမှာဖော်ပြထားပါတယ်။မစ္စတာနမ်ဘီယာဟာမကြာသေးခင်ကရခိုင်ပြည်နယ်မှာအကြမ်းဖက်ပြိပက်ခတွေဖြစ်ပြီးချင်းရပိုင်းတွင်းမှာပဲမြန်မာနိုင်ငံကိုရောက်ရှိလာပြီးရခိုင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပါတယ်ခင်ဗျာ။